Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူတွေနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington Bureau of View American အတန်းကနေ2014ခုနှစ် August လ24ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့48တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာ။ဒီမနက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်မကတော့ဆုမြတ်ပါပါရှင်။အီရတ်နိုင်ငံတဝမ်းမှာစနေနေ့တုန်းကဘုံးတွေပောက်ကွဲခဲ့လို့30ထက်မနည်းသေဆုံးခဲ့ပါတယ်။American ပြည်ထောင်စုမှာတော့ပြည်နယ်နဲ့မြို့နယ်ရဲတပ်ဖွဲ့တွေကိုအစိုးရကစစ်တုံးလက်နက်တွေပေးနေတာပြန်ပြီးတော့တုံ့တက်ဖို့သမ္မတဘရက်အိုဘားမားကအမိန့်ပေးလိုက်ပါတယ်။ဒီလိုသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံမဟာချိုင်းဒေသမှာမြန်မာအလုံသမား19ဦးကိုပြန်ပြီးတော့ကယ်တင်နိုင်လိုက်ပါတယ
်။ကားလေးစင်းပြရတယ်ခင်ဗျာကျွန်တော်တို့မှာလို့လေးစင်းပြရပထမတစ်ဆင့်မှာကျွန်တော်တို့၄ယောက်ထပ်ပြီးတော့ပြီးခဲ့ရတယ်ကျွန်တော်ကဘယ်လိုပြောမလဲစတင်လာ
လူကုန်ကူးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အဲ့ဒီထဲမှာပါသွားတဲ့အလုံသမားတူပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ဥအောင်ခင်စီစဉ်တင်ဆက်တဲ့မျက်မှောက်ရေးရာ30ချက်အစည်းအဝေးအင်္ဂလိပ်စာသင်ခန်းစာအစည်းအဝေးတွေနဲ့အတူဒုတိယပိုင်းမှာတော့စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
အီရတ်နိုင်ငံတဝမ်းမှာစနေနေ့တုန်းကဘုံးတွေပောက်ကွဲခဲ့လို့30ထက်မနည်းသေဆုံးခဲ့ပါတယ်။ဘက်ဒက်မြို့တော်ကပြည်ထရေးရုံအဆောက်အဦကိုကားတစ်စီးနဲ့အသေးခံဖောက်ခွဲသူဝင်တိုက်ခဲ့တာမှ၈ယောက်အနည်းဆုံးသေဆုံးပြီးတော့တော်တော်များများဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘယ်အဖွဲ့ကလုပ်တယ်ဆိုတာအခုချိန်ထိတော့ဝန်ခံပြောခြင်းမရှိသေးပါဘူး။ခေခုတ်မြို့မှာတော့ဘုံး၃လုံးပောက်ကွဲခဲ့လို့၁၈ယောက်ထက်မနည်းသေဆုံးပြီးတော့၁၀၀ကျော်ထိခိုက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အီရတ်ကကတ်လူမျိုးတွေရဲ့မြို့တော်ဖြစ်တဲ့အာဘီလ်မြို့မှာလည်းဘုံးတလုံးပောက်ကွဲခဲ့ပါတယ်။ဒီခရစ်မြို့မှာလည်းဘုံးတလုံးပောက်ကွဲတယ်လို့ရိုက်တဲ့သတင်းဌာနကပြောပါတယ်။စနေနေ့မှာပဲအီရတ်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံနိုင်ရခြင်းရှိနေတဲ့နိုင်ငံမြောက်ပိုင်းကအမလီမြို့ကိုအများဆုံးအကာအကွယ်ပေးချဖို့အတွက်တောင်းဆိုခဲ့ပါတယ်။အဲဒီမြို့မှာအစားအသောက်နဲ့တောက်သုံးရည်တွေကိုအစ္စလာမစ်စတိတ်စစ်သွေးကြွတွေဖျက်တောက်ထားတာနှစ်လနီးပါးရှိပြီလို့အထူးကိုယ်စားလှယ်နီကိုလေမဲလ်ဒန်နော့ဖ်ကပြောပါတယ်။စစ်သွေးကြွတွေဝိုင်းခံထားရတဲ့အဲ့ဒီမြို့ကိုကယ်တင်နိုင်အောင်လို့အီရတ်အစိုးရကတတ်နိုင်သမျှလှုပ်ဖို့နဲ့မြို့ရဲကပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေရနိုင်အောင်လှုပ်ပေးဖို့ဒါမှမဟုတ်ရင်လေလူတွေကိုကယ်ထုတ်ပေးဖို့သူကတိုက်တွန်းခဲ့ပါတယ်။ဒီကြားဖြစ်ပေါ်မှုကတော့မော်ဆိုးရေကာတာနာမှာအီရတ်တပ်တွေရဲ့စစ်စင်ရေးကိုစစ်ကူပေးတဲ့အနေနဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။လေကြောင်းကနေပစ်ခတ်မှုကြောင့်အစ္စလာမစ်စတိတ်စစ်သွေးကြွတွေတုံးတဲ့ရင်တစည်းပျက်စီးသွားခဲ့တယ်လို့လည်းဆိုပါတယ်။တောက်ချာနေတုန်းကဆူနီဘလီတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးလုပ်နေပြီလို့လည်းအီရတ်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်။ဝိပုသူ60ထဲမှနေတည်ဆုံးခဲ့တဲ့ဒီရက်ဆက်တဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုစုံစမ်းရေးအဖွဲ့တွေက2ရက်အတွင်းစုံစမ်းဖို့အချိန်ပေးထားတယ်လို့လွှတ်တော်ဥက္ကဋ္ဌကသတင်းတောက်တွေကိုဘက်ဒက်မြို့တော်မှာပြောကြားခဲ့တာပါ။အစွန်းရောက်ရှီယာမွတ်စလင်တွေကတိုက်ခိုက်ခဲ့တာလို့မျက်မြင်တွေနဲ့ဆူနီဘာသာရေးတာဝန်ရှိသူတွေကအပြစ်တင်ပါတယ်။ဒါပေမဲ့လည်းအီရတ်တပ်ကတပ်မှုကြီးတချို့ကတော့ဒီ Islamic State အစွန်းရောက်တွေရဲ့လက်ချက်ဖြစ်မယ်လို့တန်တရားရှိကြောင်းပြောကြားခဲ့ကြပါတယ်
။ဂါဇာကမ်းမြောင်မှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အချိန်မှာပဲ Israel နဲ့ Palestine တို့အနေနဲ့အမြဲတမ်းအပြစ်ခတ်ရဆဲရေးအတွက်သဘောတူပြီးတိုက်ရိုက်တွေ့ဆုံဆွေးနွေးမှုပြုလုပ်ဖို့ Cairo မြို့ကိုပြန်လာကြဖို့အီဂျစ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ Palestine သမ္မတ Mahmoud Abbas နဲ့အီဂျစ်သမ္မတ Abdel Fattah El-Sisi အပါအဝင်အီဂျစ်အစိုးရအစင်းမြင့်အရာရှိတွေအာရဗ်အဖွဲ့ချုပ်ကအရာရှိတွေနဲ့စနေနေ့က Cairo မြို့မှာတွေ့ဆုံပြီးအစ်ကျင်နိုင်ငံရေးဌာနကအဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်သူတို့အနေနဲ့အပြစ်ခတ်ရဆဲရေးအတွက်တောင်းဆိုဖို့စဉ်းစားသွားမယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်အစ္စရေးဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးဒါပေမဲ့စနေနေ့ကနှစ်ဖက်အပြန်အလှန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဂါဇာမြို့ကိုအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့အတွက်ပါလက်စတိုင်း10ယောက်သေဆုံးသွားတယ်လို့ဆိုပါတယ်တောက်ကြနေ့ကဂါဇာဘက်ကပြစ်လိုက်တဲ့အမြောက်ဆန်တီပီလင်းနေတာအရွယ်အစ္စရေးကလင်းငယ်တူသေဆုံးသွားပါတယ်ဂါဇာကအမြောက်တင်နဲ့ပြစ်ခတ်နေတာအပြင်စနေနေ့ကလက်ဘနိုနဲကပြစ်လိုက်တဲ့အမြောက်ဆန်တစ်ခုအစ္စရေးမြောက်ပိုင်းကိုကျလာတယ်လို့ဆိုပါတယ်အပါဂါလိလိဒေသကိုကျလာတဲ့အဲ့ဒီအမြောက်ဆန်ကြောင့်ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ဆိုပါတယ်စနေနေ့အစောပိုင်းတုန်းကအစ္စရေးလေယာဉ်ကဂါဇာမှာရှိတဲ့12ထပ်တိုက်ကိုပြစ်လိုက်တဲ့အတွက်အဆောက်အဦတစ်ခုလုံးပျို့ကျသွားတယ်လို့ဆိုပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်လူ20လောက်ထိခိုက်ဒဏ်ရာရသွားတယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်
ယူကရိန်းနိုင်ငံထဲကိုတောက်ချနေတော့ကဝင်ရောက်ခဲ့တဲ့ရုရှားနိုင်ငံကရင်တန်းကြီးရုရှားဘက်ကိုပြန်သွားပြီလို့အနောက်နိုင်ငံတွေကလေလာဆောင်ချီသူတွေကပြောပါရယ်တချိန်တည်းမှာပဲ KF မြို့တော်ကိုရောက်လာတဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်က ငြိမ်းချမ်းရေးအတွက်မျှော်လင့်ကြောင်းထပ်ပြီးတော့ပြောကြားသွားပါတယ်။လနဲ့ချီတိုက်ပွဲဖြစ်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကမြို့တွေပြန်လည်တိစောက်ရေးအတွက်ကိုဂျာမနီနိုင်ငံကဒေါ်လာတန်း660အကူအညီပေးမယ်လို့မစ်မာကယ်ကယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကိုကတိပေးခဲ့ပါတယ်။
Herzlichen Dank für den freundschaftlichen Empfang. Ich bin sehr gerne hierher gekommen in einer schwierigen Zeit.
Ukraine Russia သမ္မတနှစ်ယောက်တွေ့ဆုံဆွေးနွေးဖို့၃ရက်အလိုမှာသူရောက်လာချိန်ဟာ Ukraine နိုင်ငံအတွက်ခက်ခဲပေမဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲရေးအတွက်ဆုံးဖြတ်ရမယ့်အချိန်ဖြစ်မယ်လို့ Ms. Merkel ကပြောကြားသွားခဲ့တာပါ။တပုံထမှုတွေကို Russia အစိုးရကဆက်ပြီးတော့ထောက်ခံနေမယ်ဆိုရင်နောက်ထပ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုခံရမယ်လို့လည်းသူကသတိပေးခဲ့ပါတယ်။ယူကရိန်းတပ်တွေကတော့ရုရှားနဲ့နယ်စပ်ဖက်မှာရှိနေတဲ့သဘုံတွေကိုတိုးမြှင့်တိုက်ခိုက်နေပါတယ်။သဘုံတွေအခိုင်အမာခြေကုပ်ယူထားတဲ့ Donetsk မြို့ကိုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အရသား6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ရှင်
။အိုက်စလန်နိုင်ငံကမိတောင်မှာပောက်ကွဲမှုအသေးလေးတွေဖြစ်ပွားခဲ့တာကြောင့်လေကြောင်းတွာလာမှုကိုအန္တရာယ်ဖြစ်စေနိုင်တဲ့အတွက် Coldrell လို့ခေါ်တဲ့အမြင့်ဆုံးသတိပေးချက်ကိုအိုက်စလန်နိုင်ငံကထုတ်ပြန်လိုက်ပါတယ်။အခုသတင်းပအစွမ်းပိုင်းတော့ကငရင်နေဇက်တိုက်လုတ်ခဲ့တဲ့ဘာဒါပုန်ကာမိတောင်အောက်မှာပောက်ကွဲမှုတွေဖြစ်ပေါ်နေတာကိုစမ်းသပ်တွေ့ရှိခဲ့တယ်လို့အိုက်စလန်မိုးလေဝသဌာနကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။ Coldred အမြင့်ဆုံးသတိပေးချက်ထုတ်ပြန်လိုက်ခြင်းအပြင်မိတောင်ဟာမဖြစ်မနေပောက်ကွဲတော့မယ့်အလားအလာရှိနေပြီးဒါမှမဟုတ်လည်းပောက်ကွဲမဲ့ဘက်ကဥတီဖြစ်နေတယ်လို့တနည်းအားဖြင့်အတိမသတိပေးလိုက်တာလည်းဖြစ်ပါတယ်။လေကြောင်းဆိုင်ရာအာနာပိုင်တွေကမိတောင်အနီးဝန်းကျင်ကိုလေယာဉ်မပြန်တမ်းရဆုံးအဖြစ်သတ်မှတ်လိုက်ပေမဲ့အိုက်စလန်နိုင်ငံတစ်ခုလုံးကိုတော့အဲ့ဒီလိုလေယာဉ်မပြန်တမ်းရဆုံးအဖြစ်မသတ်မှတ်သေးပါဘူး။ကျူတင်ကာကွယ်မှုပြုလုပ်တဲ့အနေနဲ့အိုက်စလန်နိုင်ငံအလဲပိုင်းမိတောင်အနီးဝန်းကျင်ကဒေသခံတွေကိုအခုသတင်းပတ်အစောပိုင်းတုန်းကဘေကင်းရာကိုရွှေ့ပြောင်းထားပြီးဖြစ်ပါတယ်။မိတောင်ပေါက်မယ်ဆိုတဲ့သတိပေးချက်တွေက2010ခုနှစ်မှာဖြစ်သွားခဲ့တဲ့မိတောင်ပေါက်ကွဲမှုလို့ထပ်ဖြစ်မှာကိုစိုးရိမ်ကြတာဖြစ်ပါတယ်။အဲဒီတော့ကမိတောင်ကထွက်လာတဲ့ပြည်တွေကြောင့်သတင်းတစ်ပတ်လောက်လေရင်ပြန်တမ်းမှုတွေရပ်ဆန်းပြီးကမ္ဘာလေကြောင်းတော်လာရေးမှာအခက်အခဲတွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
နိုင်ငံတွင်မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှပြည်နယ်နဲ့မြို့နယ်ရဲတပ်ဖွဲ့တွေကိုအစိုးရကစစ်သုံးလက်နက်တွေပေးနေတာပြန်ပြီးတော့သုံးသပ်ဖို့အတွက်သမ္မတဘရက်အိုဘားမားကအမိန့်ပေးလိုက်ပါတယ်။မစ်ဇူရီပြည်နယ်ဖာဂူဆန်မြို့မှရဲတပ်ရောက်ရဲ့ပစ်ခတ်မှုကြောင့်ဆယ်ကျော်သက်တယောက်သေဆုံးခဲ့ပြီးတဲ့နောက်အသားအရောင်အခြေခံတဲ့အကြမ်းဖက်မှုတွေရပ်ပေါင်းကြအောင်ဖြစ်ခဲ့ပြီးတဲ့နောက်မှာသမ္မတအိုဘားမားကအခုလိုအမိန့်ပေးခဲ့တာဖြစ်ပါတယ်။စစ်သုံးလက်နက်တွေကိုအစိုးရကဆက်ပြီးတော့ပေးတင်သလားမောင်းပြန်ရိုင်ဖယ်တနက်တွေအပါအဝင်လက်နက်တချို့နဲ့မြေမြုပ်မိုင်းတံခံနိုင်တဲ့ရင်တွေကိုမြို့နယ်ရဲတပ်ဖွဲ့တွေကဘလို့အသုံးပြုကြတယ်လဲဆိုတာတွေကိုအင်ဗျူတော်ကသုံးသပ်မှာဖြစ်တယ်လို့အစိုးရအကြီးတန်းတာဝန်ရှိသူတွေကစနေနေ့တုန်းကပြောကြားခဲ့ပါတယ်ဖာဂူဆန်မြို့မှာဆန္ဒပြကြသူတွေကိုတန်ကြပ်ကားတွေထဲကရဲတွေကစစ်လက်နက်တွေနဲ့ရင်ဆိုင်နေတဲ့တပ်ပုံတွေဗီဒီယိုတွေကြောင့်အမေရိကန်ပြည်သူတော်တော်များများနဲ့လွတ်တော်အမတ်တချို့ကထိတ်လန့်ခဲ့ကြပါတယ်ထိတ်တိုက်ရင်ဆိုင်မှုတစ်ခုအတွင်းမှာလက်နက်မဲ့လူမဲဆယ်ကျော်သက်တယောက်ကိုလူပြူရဲအရာရှိတယောက်ကပြစ်တက်ခဲ့တဲ့ဒီဩဂတ်စ်လ9ရက်နေ့ကစတင်ပြီးတော့ဆန္ဒပြမှုတွေဖြစ်ခဲ့တာပါလူရဲစုပူမှုတွေလည်း yes နဲ့ချီပြီးတော့ဆက်ဖြစ်ခဲ့ပါတယ်အစိုးရချပေးတဲ့အတုံးစရိတ်နဲ့အခုလိုမျိုးစစ်လက်နက်ပစ္စည်းတွေလွှဲပြောင်းပေးတာတင်တော်ရဲ့လားနောက်မျိုးနယ်ရဲတပ်ဖွဲ့တွေမှာဒီလက်နက်တွေကိုသုံးဖို့အတွက်တည်တည်ချာချာလေ့ကျင့်ထားရဲ့လားဆိုတာကိုတမရကသိချင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်တုံတက်မှုတွေလုပ်တဲ့နေရာမှာလဲလွတ်တော်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့အစိုးရအကြီးတန်းတာဝန်ရှိသူတွေကပြောပါတယ်။ဖာဂူဆန်မြို့မှာတော့စနေနေ့တုန်းကပြိုင်ဘက်ထောက်ခံသူအဖွဲ့နှစ်ခုကတီးကြားစီလူမှုစုဝေးပွဲတွေလုပ်ခဲ့ကြပါတယ်။လူပြူမဟုတ်သူများတိုးတက်ရေးအဖွဲ့ NAACP စိတ်လူးဝစ်ခရိုင်ရုံးခွဲကဒီသေဆုံးသွားတဲ့ Michael Brown အတွက်စုဝေးပွဲကိုဦးစီးပြီးတော့လုပ်ခဲ့ပါတယ်။နောက်တနေ့မှာတော့ပြစ်ခတ်ခဲ့တဲ့ရဲအရာရှိ Darren Wilson ကိုထောက်ခံတဲ့လူမှုစုပွဲကိုလုပ်ခဲ့ကြပါတယ်ရှင်။
တရားမဝင်ရွှေပြောင်းဝင်ရောက်လာသူ100လောက်တင်ဆောင်လာတဲ့တင်မော်ဒစင်လစ်ပြားနိုင်ငံကန့်ကျင်နီမြေထဲပင်လယ်ထဲမှာတိတ်မောက်သွားတယ်လို့လစ်ပြားကန့်ကျင်ဆောင်တပ်အရာရှိတွေကပြောပါတယ်။ Tripoli မြို့အရှေ့ပိုင်းမှာတောက်ကြနေကနေမြုပ်သွားတဲ့အဲ့ဒီတစ်သားလေပေါ်ပါလာသူအာဖရိကနယ်ပွားအများစုဟာရင်းနှစ်ပြီးတည်ဆုံသွားပုံရတယ်လို့ဆိုပါတယ်။တင်မော်ပေါ်ပါလာသူအယောက်100ထဲကလူ20ကိုပဲကက်တင်လိုက်နိုင်တယ်လို့ကန့်ကျင်ဆောင်အရာရှိတွေကပြောပါတယ်။ အာဖရိကတိုက်တွင်းကကိုတိုင်းပြည်အသီးသီးမှာအလုတ်ကန်ရှာပါမှုစာဝနေရေးကြတဲ့မှုတွေဖြစ်ပေါ်နေတဲ့အခြေအနေကယုံထွက်ပြီးဥရောပတိုက်ကိုတွားလို့ကြတဲ့သူတွေအတွက်လီဗျားနိုင်ငံဟာအဓိကအရေးပါတဲ့ထွက်ပေါက်တစ်ခုလို့ဖြစ်လာနေပါတယ်လိုအပ်တာတဲ့လူတွေပိုတင်လာတဲ့အပြင်တင်းမော့ကလည်းခံခန့်မှုမရှိတဲ့အတွက်ပင်လယ်ပြင်အတွင်းတင်းမော့မောက်မှုတွေမကြာခဏဖြစ်ပွားမှုကြောင့်မြောက်အာဖရိကတိုက်ကထွက်ပြေးလာသူတွေနှစ်စဉ်ရာနဲ့ချီတေဆုံနေကြတာလည်းဖြစ်ပါတယ်2011ခုနှစ်မှာလီဗျားအာနာရှင်ဟောင်းမွာမဂရာဖီရာထူးကပြုတ်ချခံရပြီးအသက်ခံလိုက်ရပြီးတဲ့နောက်ပိုင်းတိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအခွင့်ကောင်းယူပြီးလီဗျားနယ်စပ်တွေကနေအာဖရိကတိုက်သားတွေတဖြည်းဖြည်းချင်းစစ်ဝင်လာနေကြတာဖြစ်ပါတယ်
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားပိုက်နက်ပြဿနာဖြစ်နေတဲ့ကက်ရှမီးယားနယ်စပ်မှာဒီစနေနေ့တုန်းကနှစ်ဖက်အပြန်အလှန်ပစ်ခတ်ခဲ့ကြတဲ့အတွက်အရသား၄ယောက်ထဲမှနေသေဆုံးခဲ့ပါတယ်။စနေနေ့အစောပိုင်းတုန်းကပါကစ္စတန်ဘက်ကဒီအကြောင်းမရှိဘဲပစ်ခတ်မှုကြောင့်အိန္ဒိယအစိုးရထိန်းချုပ်တဲ့ကက်ရှမီးယားဒေသကဒီအိန္ဒိယရွာသား၂ယောက်သေဆုံးခဲ့တယ်လို့အိန္ဒိယပြည်သူ့စစ်တပ်ဖွဲ့ကထိတ်တန့်အရာရှိတစ်ယောက်ကပြောပါတယ်။အိန္ဒိယဘက်ကလည်းတုံ့ပြန်တဲ့အနေနဲ့ပါကစ္စတန်တို့ဘက်ကိုပြန်ပြီးတော့ပစ်ခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်တို့ထိန်းချုပ်ထားတဲ့နေရာမှာတော့ရွာသားနှစ်ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်တာဝန်ရှိသူတွေဘက်ကပြောပါတယ်။သူတို့ကရန်မစပဲနဲ့အိန္ဒိယဘက်ကပစ်ခတ်ခဲ့တာလို့ဆိုပါတယ်။နယူးဒယ်လီမြို့မှာဒီအိန္ဒိယဆိုင်ရာပါကစ္စတန်သံအမတ်ကြီးနဲ့ကက်ရှမီးယားခွဲထွက်ရေးသမားတွေတွေ့ဆုံခဲ့တဲ့အတွက်ပါကစ္စတန်နဲ့ဆွေးနွေးပွဲကိုအိန္ဒိယဘက်ကဖျက်လိုက်ပြီးတဲ့ဒီသတင်းပတ်အစောပိုင်းတွေကနှစ်နေကန်ကြားမှာတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်ရှင်။
အီဘိုလာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုခလုံးကွင်းပေးထားရင်ဥပဒေချိုးဖောက်ရောက်တဲ့ဥပဒေကိုဆီယရာလီယွန်းနိုင်ငံကအတည်ပြုလိုက်ပြီးဖြစ်ပါတယ်။အသစ်ထုတ်ပြန်လိုက်တဲ့ဥပဒေအရအီဘိုလာဝေဒနာသည်တွေကိုဖွက်ထားပေးသူတွေအနေနဲ့အများဆုံးထောင်ဒဏ်နှစ်အထိကြာခံရမှာဖြစ်ပါတယ်။အဲ့ဒီဥပဒေကိုဆီယရာလီယွန်းလွတ်တော်ကတောက်ကြနေနောက်ပိုင်းမှာအတည်ပြုလိုက်တာဖြစ်ပါတယ်။မိသားစုအတွင်းအီဘိုလာဗိုင်းရပ်စ်ပိုးကူးစက်နေတဲ့မိသားစုဝင်တွေဆွေမျိုးအတိုင်းဝိုင်းတွေကြောင့်ကြည့်ရခံရမှာနဲ့လူမှုအတိုင်းဝိုင်းကနှိမ်ချဆက်ဆံမှာစိုးရိမ်နေတဲ့အတွက်သူတို့အိမ်တွေမှာဖွက်ထားကောင်းဖွက်ထားပေးနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။လူတချို့ကလည်းအီဘိုလာဝေဒနာသည်တွေကိုကြီးစုဆောင်လျှောက်တဲ့ဆေးကံဆေးရုံတွေမှာလူတွေပိုဖျားပြီးသေဆုံးကြတယ်ဆိုတဲ့အယူဆမျိုးရှိနေကြတယ်လို့လည်း WHO ကပြောပါတယ်။ဒီတော့တွင်ဆီယရာလိုင်းနိုင်ငံမှာရှိနေတဲ့ဗြိတိသျှနိုင်ငံသားတအုပ်မှာအီဗိုလာဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ရှိခဲ့ရတယ်လို့ဗြိတိသျှကျန်းမာရေးဝန်ကြီးဌာနကပြောပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့အမျိုးသားတရိတ်ဆန်ရုံမှာတော့ပန်တာဝက်ဝင်ပေါက်လေးပိုပိုရဲ့တစ်နှစ်ပြည့်မွေးနေ့ပွဲကိုစနေနေ့ကကျင်းပခဲ့ပါတယ်။တရိတ်ဆန်ရုံလာကြတဲ့သူတွေကိုအဓိကဆွဲဆောင်ထားတဲ့ပန်တာလေးရဲ့မွေးနေ့ပွဲကိုဒီတရိတ်ဆန်ရုံနဲ့တရုတ်တန်ရုံတို့ပေါင်းပြီးတော့ကျင်းပခဲ့ကြတာပါ။ပန်တာပေါက်လေးရဲ့မွေးနေ့လက်ဆောင်အဖြစ်ရွေးဖို့ချပြထားတဲ့ထဲကဒီအသက်ရှည်ခြင်းကိုကိုးစားပြုတယ်လို့တရုတ်တို့ယုံကြည်ကြတဲ့မတ်မွန်သီးပုံပိုစတာကိုပိုပိုကရွေးချယ်ခဲ့ပါတယ်။ထရိတ်ဆန်ယုံရဲ့ထိမ့်သိမ်းဆောင်ဆောင်မှုတွေထဲမှာအကြီးမားဆုံးအောင်မြင်မှုတစ်ခုအဖြစ်နဲ့ပန်တာပေါက်လေးရဲ့မွေးနေ့ပွဲကိုအောင်ပွဲခံတာဖြစ်တယ်လို့ဆိုပြီးတော့ဒီထရိတ်ဆန်ယုံညွှန်ကြားရေးမှူးဒက်နစ်ကယ်လီကပြောပါတယ်။အမေရိကန်နဲ့တရုတ်သိပ္ပံပညာရှင်တွေရဲ့ဆယ်စုနှစ်နဲ့ချီပြီးတော့အတူတွဲဆောင်ရွက်မှုကိုလည်းဒီပန်တာပေါက်လေးကကိုးစားပြုနေတယ်လို့ဆိုပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်တဲ့အတွက်ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာအလုံသမားသတင်းနဲ့စာကြပါတယ်။ထိုင်းနိုင်ငံမဟာချိုင်ဒေသကပဇွန်အခွန်ခွာတဲ့ဆက်ယုံမှာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံသား19ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံပါဝင်အလုံသမားရေးလုပ်နေတဲ့အဖွဲ့ဖြစ်တဲ့ FED အဖွဲ့တို့ပူးပေါင်းပြီးတော့ကယ်ဆယ်ခဲ့ပါတယ်။ဩဂတ်စ်လ22ရက်နေ့ကကယ်တင်နိုင်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုဩဂတ်စ်လ23ရက်နေ့မှာတော့မြဝတီဘက်အချက်မှာရှိတဲ့လူကုန်ကူးမှုတားဆီးနေနေရဲ့အဖွဲ့တွေထံလွှဲပြောင်းပေးလိုက်ပြီလို့ဆိုပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မန္တလေးတိုင်းရမဲသိန်းခရိုင်ပျော်ပွဲမြို့နယ်ကကြည်တိုင်ကုန်းကျေးရွာသားတွေအများပြားပါဝင်တဲ့အသက်18နှစ်အရွယ်ကနေအသက်35နှစ်အရွယ်ရှိတဲ့တောင်သူ19ဦးကိုနိုင်ငံကူးလက်မှတ်လုပ်ပေးမယ်။ထိုင်းနိုင်ငံမှာဝင်ငွေကောင်းတဲ့အလုပ်ရမယ်ဆိုပြီးပွဲစားတွေကနေတောင်သူတဦးချင်းထံကနေကြက်ငွေ9သိန်းစီယူပြီးတရားမဝင်တဲ့နီးနဲ့မဟာချိုင်ဒေတာကပစုံယုံကိုပို့ဆောင်ခဲ့တာပါလူကုန်ကူးခံရသူ19ဦးကို၄တုပ်ခွဲပြီးမဟာချိုင်ဒေတာကိုပို့ဆောင်စင်မှာအလုံးပိတ်ကားတွေထဲမှာအသက်ရှူကျက်တဲ့အဖြစ်တွေကိုကြုံခဲ့ရကြောင်းလူကုန်ကူးခံရသူတဦးကပြောပြပါတယ
်သူကဟိုတော့ကြိုးတော့ရတယ်ခေါ်ရသူတို့ကားလေးစင်းပြရတယ်ခင်ဗျာကျွန်တော်တို့မှလူလေးစင်းပြရပရမတ်စင်းမှာကျွန်တော်တို့၄ယောက်ထပ်ပြီးတော့ပြီးခဲ့ရတယ်ကျွန်တော်ကဘယ်လိုပြောမလဲထပ်ပြန်လာဆိုတော့ကိုကြီးမူးလို့ရိုက်ပါအောင်များတက်ချီမရဘူးလို့ရက်ပြီးပါအောင်ကြာဆိုလဲဒီကဘာမှစကားနားမလဲတော့သူကပဲစိတ်မောင်းတယ်ဆိုကျွန်တော်တို့လည်းအော်လာအော်လာတာ ကျွန်တော်တို့ရံပေးဘူးခင်ဗျာကျွန်တော်တို့မှာလုံးဝချင်းပြော့ကြတော့အမကားကမစင်ရင်တော့ဆွဲချပြီးကျွန်တော်တို့ပုံခိုင်းရတယ်ကျွန်တော်ပုံနေရသေးတယ်
တောင်သူ19ဦးထဲမှာအသက်18နှစ်အရွယ်အမျိုးသမီး4ဦးပါဝင်အမျိုးသမီး6ဦးပါဝင်ခဲ့ပြီးတရားဝင်လမ်းကြောင်းကမဟုတ်တဲ့အတွက်အန္တရာယ်များတဲ့အဖြစ်တွေကိုတွေ့ကြုံခဲ့ရကြောင်းလူကုန်ကူးခံရတဲ့တောင်သူအမျိုးသမီးတဦးကလည်းပြောပြပါဗျ။ဒီ
ကနေဆက်ခေါ်တော့တော့လှိနေခေါ်တယ်လှိနေခေါ်ပြီးကိုဘောက်ကိုဆိုင်ကပြင်းနေပို့ရပေါ်မှာပို့ရတဲ့အခါကျတော့ဒီလမ်းကဆက်ပြီးတော့မကြည့်ရလေဘုတ်တွေတော့ပျောင်းကင်းနေတော့ပေါ့လေ။အဲပြေးပြီးတော့တော်လေးမိုးလျှောက်လာကြတော့ကားတည်းတည်းနဲ့လာတင်ခေါ်တဲ့အားလေးအတိတော်လူထက်သေးရပေါ်မှာအဲ့မှာကိုတော်နဲ့တညာသိတယ်ပေါ့နော်အာကိုတော်နဲ့တော့ခပ်ပြီးတညာသိပြီးတော့ညာမနက်ခင်း9နာရီတော့ကျတော့ဒီတိုင်းသုံးတက်ထက်သေးရတယ်။ခြေနဲ့ဒီပကောင်ကူတဲ့ခါကျတော့လမ်း6ကြီးပြီးရတယ်လေအဲ့တော်တော်လေးမိုးချောမှာတခါကားနဲ့တင်းလာတော့အဲ့ကားရဲ့အလုံးပဲပဲလေမမြင်မှောင်းတာပဲဘာမှမမြင်တော့ကြာလေးမကြီးအတူထက်သေးရတယ်ပေါ့နော်ပေါ်မှာအောက်လမ်းနဲ့ဆိုတော့ညီမကလမ်းလေးကိုလေးကြည့်လေးကြည့်ရတော့အဖွဲရလေးလေးဖွဲ့ဖွဲ့သွားလေ
မြန်မာတန်ရုံကအကြောင်းကြားလာတဲ့အတွက်ဩဂုတ်လ22ရက်နေ့မှာတော့လူကုန်ကူးခံရသူတွေကိုကယ်ဆယ်ခဲ့ပြီးဩဂုတ်လ23ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မြဝတီမြို့ကလူကုန်ကူးမှုတားဆီးနေနေရေးအဖွဲ့တွေကိုလွှဲပြောင်းပေးခဲ့ကြောင်းကိုလည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဝင်ကိုဆိုင်အေးကရှင်းပြပါတယ်
တန်ရုံကနေဒီတစ်ခါကျွန်တော်တို့စီပြန်လွှဲလာပြီးတယ်ပေါ့နော်ပြန်လွှဲလာပြီးတော့ကျွန်တော်တို့တစ်စင်မှာဆိုင်နေပြီပလိတ်ကိုကျွန်တော်တို့သွားပြီးတော့အကြောင်းကြားတယ်နေပြီပလိတ်ကနေတစ်စင်အဲဒီစိတ်ုံသွားပြီးတော့ကုညီဆောင်ရွက်ပေးတယ်ပေါ့နော်
သူတို့အားလုံးဟာထိုင်းနိုင်ငံထဲမှာတနေ့လုံအားကအနည်းဆုံးဘတ်300စီရမယ်ဆိုတာကြောင့်လိုက်လာခဲ့ကြပြီးမဟာချိုင်ဒေသကပဇွန်ယုံကိုရောက်တဲ့အခါမှာတော့တနေ့လုံအားကအဖြစ်ဘတ်ငွေ20ကနေ30လောက်သာရခဲ့ကြောင်းတွေကိုလည်းပြောပြပါဗျ။နိုင်ငံကူးလက်မှတ်လုပ်ပေးမယ်ဆိုပြီးတရားမဝင်ခိုးလန်းကနေလိမ့်လဲပို့ဆောင်ပေးခဲ့တဲ့ပွဲစားတွေကိုတော့မြန်မာနိုင်ငံဘက်ချမ်းမှဖမ်းမိထားတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတော့ဒီနှစ်ထဲမှာလူကုန်ကူးမှုအချိန်အရအတွက်28ကြိမ်ကယ်ဆယ်နိုင်ခဲ့ပြီးလူဦးရေ118ယောက်ကိုတော့ကယ်ဆယ်နိုင်ခဲ့ပါတယ်လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြတ်ရေးအစိုးရခန်းစာထဲမှာတော့မြန်မာနိုင်ငံကို TR2 လို့ခေါ်တဲ့စောင့်ကြည့်စည်းရုံးထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလို့သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့ TR3 အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရပါတယ်။ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာနိုင်ငံတကာအစိုးရတွေနဲ့ဌာနဆိုင်ရာတွေကိုတွေ့ဆုံပြီးလူကုန်ကူးမှုပပျောက်အောင်လှုံ့ဆော်သွားမှာဖြစ်ကြောင်းပြောကြားထားပါတယ်။ဂျွန်လ25ရက်နေ့ကပဲနိုင်ငံသားလူသမားတွေနဲ့လူကုန်ကူးမှုပြဿနာဖြေရှင်းရေးယာယီစီမံချက်အဖြစ်အမိတ်အမှတ်80မြင်းဆောင်2990ကိုထုတ်ပြန်ခဲ့တာပါဒီထဲမှာလဲလူကုန်ကူးခံရမှုလူအားကခေါင်းပုံဖြတ်ခံရမှုတွေအလုသမားတွေကိုအနိုင်ကျင့်စော်ကားမှုတွေမရှိစေရေးအတွက်ပါဝင်ပါတယ်ဒါပေမဲ့လဲထိုင်းနိုင်ငံတွင်းမှာအလုကင်ရှာဖွေလို့တဲ့မြန်မာနိုင်ငံသားတွေကတော့လူကုန်ကူးခံနေရဆဲဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံမှာရောင်းစားခံရတဲ့မြန်မာအလုသမားတွေကိုကယ်တင်ခဲ့တဲ့အခြေအနေကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးမှာပြောသွားတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေပြင်အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာနောက်ဆက်ဖတ်ရှုလို့ရပါတယ်။အခုကစပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုမထုတ်လွှင့်ခင်မှာမျက်မှောက်ရေးရာသုံးသပ်ချက်အစီအစဉ်ကိုတက်ဆက်ပေးမှာဖြစ်ပါတယ်ဖွေမျိုးတိုးတက်လာအောင်အကြံဖန်လုပ်လို့မရပါဘူးကျင်းသားရနေတဲ့ချဲလေသွေးဆုပ်ထုတ်ယူတဲ့စနစ်ပျောက်ွယ်ပြီးအားလုံးပါဝင်နိုင်တဲ့ဖွဲ့စည်းတည်ထောင်မှုရှိဖို့လိုအပ်ကြောင်းသုံးသပ်ထားတဲ့စာအုပ်ကိုဥအောင်ခင်တဲ့ကိုကျော်ကျော်သိန်းတို့ကအကျဉ်းချုပ်ပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
အကြီးတွေကိုတိုးတက်ဖွံ့ဖြိုးတဲ့နိုင်ငံနဲ့ပျက်စီးဆုပ်ယုပ်တဲ့နိုင်ငံဆိုပြီးအချမ်းအဖြစ်နှစ်ပိုင်းခွဲကြနိုင်ပါတယ်။တိုက်ပီအချင်းချင်းပိုင်ဆိုင်ရင်းတိုးတက်ဖွံ့ဖြိုးလာပုံကို Harvard Business School ကပေါ်မောက်ခ Richard Vitter က2009မှာစာအုပ်ထုတ်ထားပါတယ်။ပြည်တွင်းလုပ်ငန်းကိုအစိုးရကမြေတောင်ပြောက်ပေးလို့တိုင်းပြည်တိုးတက်ဖွံ့ဖြိုးလာပုံကို How Countries Compete ဆိုတဲ့စာအုပ်မှာကွင်းကွင်းကွက်ကွက်ဖော်ပြထားပါတယ်။ဘာမှမရှိတဲ့စင်ကာပူကျွန်းလေးပြင်ဆိုင်မှုစွမ်းရည်တက်မြက်လာလို့အရှိတောင်အာရှမှာထိတ်တန့်ရောက်လာပုံကိုတခါတနာဖော်ပြထားပါတယ်။နောက်9နှစ်ကြာတော့ MIT ဘောဂဗီဒပေါမောက္ခဒါရုံအဆင်အိုဂလူးနဲ့ Harvard တက္ကသိုလ်နိုင်ငံရေးသိပ္ပံပေါမောက္ခ James Robinson တို့ကတိုင်းပြည်တွေပျက်စီးဆုပ်ယုပ်ရတဲ့အကြောင်းရင်းနဲ့တိုးတက်ဖွံ့ဖြိုးရတဲ့အကြောင်းရင်းတွေကိုလေ့လာသုံးသပ်တဲ့ Why Nations Fail ဆိုတဲ့စာအုပ်ကိုထုတ်ဝေပြန်ပါတယ်။ တိုင်းပြည်တွေဆင်းရဲချမ်းသာကွဲပြားရတာဟာရင်ကျေးမှုဘာသာရေးအတွေ့အခေါ်ပထဝီစတာတွေကြောင့်မဟုတ်ပဲကျင့်သုံးတဲ့နိုင်ငံရေးစီးပွားရေးစနစ်ကြောင့်ဖြစ်တယ်လို့ဆိုပါတယ်ရေကန်းမြေကန်းမကောင်းလို့ဆင်းရဲတာမဟုတ်ပဲဖွဲ့စည်းတည်ထောင်မှုမကောင်းလို့ဆင်းရဲတာလို့ဆိုပါတယ
်အရှင်းဆုံးဥပမာဟာမြောက်နဲ့တောင်ကိုရီးယားဖြစ်ပါတယ်ဂျပန်ကိုလိုနီကိုရီးယားဟာဂျပန်စစ်ရှုံးတဲ့အခါ1945မှာနှစ်ပိုင်းကွဲသွားပါတယ်မြောက်ပိုင်းကိုရုရှားကအုပ်ချုပ်ပြီးတောင်ပိုင်းကိုအမေရိကန်အုပ်ချုပ်ပါတယ်မြောက်ပိုင်းမှာတပါတီအာဏာရှင်စနစ်နဲ့ခြေလှယ်ထုတ်ယူတဲ့စနစ်ကျင့်သုံးတာအနည်း90နီးပါးရှိပြီဖြစ်လို့ယိုယွင်းပျက်စီးနေပါတယ်အားလုံးပါဝင်နိုင်တဲ့စနစ်ကျင့်သုံးတဲ့တောင်ပိုင်းဟာအစမပြတ်ဖွံ့ဖြိုးတိုးတက်ပြီးချမ်းသာလာပါတယ်မြောက်ကိုရီးယားမှာစစ်အင်အားနဲ့ကြီးကျယ်ခမ်းနားတဲ့အဆောက်အဦတွေရှိပေမဲ့တိုင်းသူပြည်သားဟာဆင်းရဲငတ်ပြတ်နေပါတယ်မြောက်ပိုင်းရဲ့လူနေမှုအဆင့်အတန်းဟာတောင်ပိုင်းရဲ့ဆယ်ပုံတပုံသာရှိပါတယ်။ဂျိုရူးကညဘက်ရိုက်ထားတဲ့ဓာတ်ပုံမှာတောင်ပိုင်းကထွန်းလင်းနေပြီးမြောက်ပိုင်းကမဲမှောင်နေပါတယ်
။မြောက်ကိုရီးယားမှာရက်စစ်တအားမလုံလောက်လို့မဲမှောင်နေတာဖြစ်ပါတယ်။မြောက်ပိုင်းမှာတသွေးတပန်တမိန်ကိုအဓိကထားပြီးချင်းလင်းသွေးစုံထုတ်ယူတဲ့စနစ်ကိုကျင့်သုံးတာမို့ဆင်းရဲဝဲတည်နေတာဖြစ်တယ်လို့ဆိုပါတယ်။တောင်ပိုင်းကတော့တရားဥပဒေအတိုင်းအများပါဝင်နိုင်တဲ့နိုင်ငံရေးစီးပွားရေးစနစ်ကျင့်သုံးလို့ချမ်းသာကြွယ်ဝနေပါတယ်။ကမ္ဘာသမိုင်းကိုကြည့်ရင်ချဲလဲသွေးဆုပ်ထုတ်ယူတဲ့စနစ်ကျင့်သုံးတဲ့ဒေသဟာအချင်းကြားလေးရိုးရင်းပျက်စီးဆုပ်ယုပ်လေးဖြစ်လာပြီးအားလုံးပါဝင်နိုင်တဲ့စနစ်ကျင့်သုံးတဲ့ဒေသမှာတော့အချင်းကြားလေးတိုးတက်ဖွံ့ဖြိုးလေးဖြစ်ပါတယ်။ချဲလဲထုတ်ယူတဲ့စနစ်အောက်မှာတိုးတက်တာမျိုးရှိပေမဲ့ရေရှည်မခံပါဘူး။နိုင်ငံရေးမာရောစီးပွားရေးမာရောအများပါဝင်နိုင်မှသာရေရှည်ဖွံ့ဖြိုးတိုးတက်နိုင်တယ်လို့ဆိုပါတယ်။
ဈေးကွက်ရှိတော်ကိုအများပါဝင်နိုင်တဲ့ဖွဲ့စည်းတည်ထောင်မှုလို့မပြောနိုင်ပါဘူး။ဈေးကွက်ကိုလွှတ်ထားရင်ဩဇာကြီးမားတဲ့အခွင့်အထူးကံတစုကြီးဆိုးသွားပါလိမ့်မယ်။အခွင့်အထူးကံသူမရှိဘဲအားလုံးဒန်းတူညီတူရှင်ပြိုင်နိုင်ခွင့်ရှိတာဟာအားလုံးပါဝင်တဲ့ဖွဲ့စည်းတည်ထောင်မှုဖြစ်ပါတယ်။လူတစုကြီးဆိုးမှုမရှိဘဲအများအတွေ့အခွင့်အလန်းဖန်တီးပေးနိုင်အောင်လွတ်လပ်တဲ့သတင်းမီဒီယာကကူညီနိုင်ပါတယ်။ဥပမာအခွင့်အထူးကံလဝဲကြီးအုပ်မှုတွေကိုထောက်ပြနိုင်ပါတယ်။မြန်မာပြည်မှာလွတ်လပ်မှုအနေချင်းရှိလာပေမဲ့နိုင်ငံရေးစီးပွားရေးမှာအခွင့်အထူးခံမှုနဲ့ခြေလှယ်ထုတ်ယူမှုရှိနေသေးတာမို့မရေရာမသေးကြတာတွေအများကြီးရှိနေတယ်လို့ဆိုပါတယ်စီးပွားရေးစနစ်ဟောင်းကိုဆွန့်လွတ်လို့တရုတ်ပြည်တိုးတက်လာပေမဲ့နိုင်ငံရေးမပြုတ်ပြင်နိုင်ရင်ရေရှည်မခံနိုင်ဘူးလို့ဆိုပါတယ
် IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့လိုအဖွဲ့အစည်းကြီးတွေကတော့စီးပွားရေးကဏ္ဍကိုကြံဖန်ပြီးပြုပြင်ပြောင်းလဲလိုက်မယ်ဆိုရင်တိုးတက်လာမယ်လို့ယူဆပြီးကျင့်သုံးရမယ့် policy တွေချမှတ်ပေးလို့ရှိပါတယ်။ဒါပေမဲ့အမေရိကန်ပြုပြင်ရေးတာဖြစ်နေပြီးလက်တွေမှာအနာတရားစေတရားဖြစ်နေတတ်ပါတယ်။အကြောင်းကတော့ပြုပြင်ရေးလုပ်ပြီးမဲ့နိုင်ငံရေးစနစ်ဟာအရင်ပုံစံအတိုင်းဆက်သွားနေလို့ဖြစ်ပါတယ်။တရုတ်ပြည်စီးပွားရေးမှာအားလုံးပါဝင်နိုင်တဲ့စနစ်ကျင့်သုံးလို့ဖွံ့ဖြိုးတိုးတက်လာပြီးမဲ့နိုင်ငံရေးမှာတော့လူတစုချေလေတဲ့စနစ်ကိုဆက်သုံးနေတာမို့နိုင်ငံရေးစနစ်မပြောင်းရင်ဆက်လက်တိုးတက်ဖို့အခက်အခဲတွေအများကြီးရှိနိုင်ပါတယ်မြန်မာပြည်ဟာဒရုန်းအစင်မိုဂလူးနဲ့ဂျိမ်းစ်ရောဘတ်ဆင်တို့ထောက်ပြတဲ့ပျက်စီးဆုပ်ယုပ်တဲ့လမ်းကြောင်းနဲ့ပိုပြီးနီးစပ်တယ်လို့ပညာရှင်အချို့ကသုံးသပ်ပါတယ်အနည်း90ကျော်ပျက်စီးဆုပ်ယုပ်ခဲ့တာကိုဟန်တားနိုင်အောင်ကြံဖန်ပြီးပြုပြင်လှုပ်လာတဲ့မြန်မာပြည်ဟာ2023ကစပြီးနောက်ပြန်ဆုတ်နေပြီလို့အမေရိကန်သုတေသီဂျိုရှွာကလန်ဇစ်ကမကြာမီကဝေဖန်ပါတယ်ဒါပေမဲ့ချဲလဲသွေးဆုပ်ထုတ်ယူတဲ့အခွင့်အထူးစနစ်ညှိကုံးချုပ်ပြီးအားလုံးပါဝင်နိုင်တဲ့စနစ်ကျင့်သုံးနိုင်ရင်တောင်အသီးအဖွင့်ခံစားနိုင်ဖို့နှစ်ပေါင်းအတော်ကြာနိုင်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
။ဦးအောင်ခင်စီစဉ်တင်ဆက်တဲ့အပတ်စဉ်မျက်မှောက်ရေးရ30ချက်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုတစ်ခါတော့ဘတ်စင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီသတင်းပါမျက်နှာလို့ဒီပင်ရတဲ့ Facebook အခြေခံနဲ့ ATM အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Poker Face
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက POKER ပိုကာကဖဲကစားရမှာတုံးနဲ့ပိုကာ FACE face ကမျက်နှာဆိုတော့စကွိုက်ထူးရဲ့ဓာတ်ရိုက်ဒီဘေကတော့ပိုကာမျက်နှာဖြစ်ပါတယ်ဒီတုံးကဖဲကစားရကနေဆင်းသက်လာတာဖြစ်ပါတယ် ဖက်ကစားရင်ကိုယ့်လက်ထဲကဖဲတွေကကောင်းလားမကောင်းဘူးလားဆိုတာကိုကိုနဲ့ဖက်ကစားတဲ့တခြားလူတွေမရိပ်မိအောင်မျက်နှာသေးနဲ့နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။နေ့စဉ် idiom အတုံးမှာတော့စောစောကအဓိပ္ပာယ်တိုင်းမျက်နှာသေးနဲ့နေတာအကဲခါရခက်တဲ့မျက်နှာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John has a poker face. You can never tell what's on his mind.
John ရဲ့မျက်နှာကမျက်နှာသေးနဲ့ဆိုတော့သူ့ကောင်းထဲမှာဘာတွေစဉ်းစားနေလဲဆိုတာကိုပြောရဖို့မလွယ်ဘူးလို့ဒီပေရပါတယ် George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John has a poker face you can never tell what's on his mind
ကိုဒုတိယတင်ပြပေးမယ် idiom အသုံးကတော့
face the music
ဖြစ်ပါတယ်စာလုံးပေါင်းက F A C E face ကမျက်နှာချင်းဆိုင်နာ T H E theMUSIC music the music ga de the chin so ro zakbait lu nge dai yai de be ga ro de the chin ko min the chin sai na bo di thong sin de la ra ga ro english sit tat ga lu so ba de tat the ma a phit khu khu chang a thauk khan ya de so yin tat shi ma boun di dan ne atu tat ka ni sit khan na ne thauk khan ya de de le ga ni sin de la de lu so ba de da chang di idiom a thong ga de khu khu a phit lou mi lu hma lou mi luကိုယ်တိုင်နဲ့ကိုခံရတာထိုက်တဲ့နဲ့အပြစ်ပေးခြင်းကိုခံရတာမျိုးကိုလုတဲ့အတွက်ကြောင့်ကိုရောက်တဲ့ဒုက္ခကိုရင်ဆိုင်ရတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ If you don't study regularly you'll face the music when exams come
ဆမမမကြည့်ရင်တော့စာမေးပွဲဖြေဖို့အချိန်ကျရင်ဒုက္ခရောက်လိမ့်မယ်လို့ထင်ပြရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
If you don't study regularly, you'll face the music when exams come.
ခုနောက်ဆုံးတင်ပြပြမှာကတော့
fall flat on your face.
ဖြစ်ပါတယ်။စာလုံးပေါင်းက F A L L fall ကလဲကြတာ F L A T flat ကပြနေတာ O N on ကအပေါ်မှာ Y O U R ယောကသင်ရယ် F A C E face ကမျက်နှာဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့မျက်နာပေါ်မှောက်ရကြတာပေါ့ဒီတော့ဟာကျမတို့မြန်မာမှာလည်းရှိပါတယ်မျက်နာပေါ်မှောက်ရကြတယ်ဆိုတဲ့ idiom တုံးကအရှက်ကွဲတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The minister fell flat on his face when he was caught on video making rude remarks
အဲ့ဒီဝန်ကြီးကရိုင်းစိုင်းစွာပြောဆိုနေတာတွေကိုဗီဒီယိုနဲ့ရိုက်ထားတာထွက်လာတော့အရှက်ကွဲတော့တာပဲလို့ဒေးဗီရပါတယ် George Scrooby ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The minister fell flat on his face when he was caught on video making rude remarks
ဒီတင်ပါ face ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
poker face face the music fall flat on your face
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျိုးနားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့ပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြာခင်မှာတော့ကျွန်တော်တို့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါရရှိမြတ်ခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာနားဆင်ဖတ်ရှုလို့ရပါတယ်အဲဒီမှာ VOA ကနေနေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုလို့ရပါတယ်ဒါပြင် VOA ရဲ့ Facebook ဆာမျက်နှာနဲ့ Twitter ဆာမျက်နှာတွေမှာလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြန်လည်ဖတ်ရှုလို့ရပါတယ်ခင်ဗျာ